တိဘက်ကောင်းဆောင်ဖုန်းတော်ကြီးဒလိုင်းလာမကိုဆက်ကပ်တဲ့သူကိုရွေးချယ်ရေးကိစ္စမှာဝင်ရောက်ဆက်ဖက်တဲ့တရုတ်တာဝန်ရှိသူတွေကိုတန်ခတ်အရေးယူမဲ့ဥပဒေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတင်းတူတွေကလက်မှတ်ရေးထိုးလိုက်ပါတယ်။တိဘက်ဆိုင်ရာမူဝါဒနဲ့အထောက်အကူပေးရေးဥပဒေလို့ခေါ်တဲ့အဲ့ဒီဥပဒေကိုအမေရိကန်ကွန်ဂရက်ကမဲအပြတ်တဲ့အတည်ပြုထားတာဖြစ်ပါတယ်။တက်တော်85နှစ်ရှိပြီဖြစ်တဲ့တိဘက်ဖုန်းတော်ကြီးကိုဆက်ကပ်မဲ့သူကိုရွေးချယ်ရမှာတိယဆူရကတည်တံ့ရွေးချယ်ခံရမှာကိုစိုးရိမ်မှုတွေပြတ်တက်လာတဲ့ချိန်မှာအမေရိကန်ဆူရကအခုလိုဥပဒေပြဋ္ဌာန်းလိုက်တာဖြစ်ပါတယ်။50မြောက်တိဘက်ဗုဒ္ဓဘာသာဖုန်းတော်ကြီးဒလိုင်းလာမားကိုရွေးချယ်ခံရမှာတရရဲ့ပါဝင်ပတ်သက်တဲ့တာဝန်ရှိသူတွေကိုတိုက်ခိုက်အရေးယူမှာဖြစ်ကြောင်းအဲ့ဒီဥပဒေမှာဖော်ပြထားပါတယ်။တရုတ်နိုင်ငံကတော့အဲ့ဒီဥပဒေကိုလက်မခံဘဲဆန့်ကျင်ကြောင်းပြောပါတယ်
။中方注意到美国签署的有关的法律
တိဘက်နဲ့ဆိုင်တဲ့ဥပဒေကြမ်းတစ်ခုကိုလက်မှတ်ရေးထိုးလိုက်တာကိုသိရှိကြောင်းနဲ့အဲ့ဒီဥပဒေကိုတရုတ်နိုင်ငံကအခိုင်အမာဆန့်ကျင်ကြောင်းတိဘက်ကိစ္စကတရုတ်ရဲ့အချုပ်အခြာအာဏာနဲ့နေပြည်တော်ဆိုင်မှုအရေးကိစ္စဖြစ်ကြောင်းရှုနေကြတဲ့ဝန်ကြီးဌာနပြောခွင့်ရလောင်လီကျန်းကတင်းလာတွေကတင်းလာရှိလို့ပေါ်မှာပြောပါရယ်။အမေရိကန်နိုင်ငံကတိဘက်ဆိုင်ရာဥပဒေနဲ့အတူထိုင်ဝမ်ဆိုင်ရာဥပဒေမူကြမ်းတရက်ကိုလည်းအတည်ပြုခဲ့ပါရယ်။ထိုင်ဝမ်ဥပဒေမှာတော့ကုလသမဂ္ဂအဖွဲ့အစည်းတွေမှာထိုင်ဝမ်ပါဝင်ဝင်ရောက်ခွင့်ကိုအမေရိကန်နိုင်ငံကထောက်ခံတဲ့အချက်ပါဝင်တယ်လို့ထိုင်ဝမ်ကိုလက်နက်ပုံပန်ရောင်းချရေးကိစ္စတွေလည်းပါဝင်ပါရယ်ခင်ဗျ။